ရခိုင်ပြည်နယ်မှာငြိမ်းချမ်းမှုမရပဲထိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုလည်းတင်ပြပေးကြပါရစေ။ဗုဒ္ဓရောင်မြို့နယ်မှာတပ်မတော်ရဲ့ဆက်လီတွေတိုက်ခိုက်ခံရတယ်လို့ဒေသခံတွေပြောတာကိုရခိုင်လက်နက်ကိုင်အဖွဲ့ AA ပြောခွင့်ရကလည်းတီးပြီးပြောဆိုလိုက်ပါရစေ။တပ်မတော်ဘက်ကဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အတည်ပြုချက်မရပါဘူး။မင်းပြားမြို့နယ်ထဲမှာတော့တပ်မတော်ရင်တန်းကို AA ကဘုံခွဲတိုက်ခိုက်တယ်လို့တပ်မတော်ဘက်ကပြောပါရစေ။တိုက်ပွဲတွေဖြစ်တိုင်းမှာလည်းဖြစ်နေတဲ့နေရာပတ်ဝန်းကျင်ကရွာသူရွာသားတွေထွက်ပြေးနေကြပါတယ်။စင်မီမငိမ့်သေးတဲ့ရခိုင်ပြည်နယ်တွင်းကအခြေအနေကိုထိုင်းချေဆိုင်ပြည်သူတွေနောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တွင်းစစ်ရေးလှုပ်ရှားနေတဲ့သမတော်စစ်ကြောင်းနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။မနေ့ကမွန်လွယ်ပိုင်းလောက်မှာရသိတောင်နဲ့ဘူရီတောင်မြို့နယ်ဆက်ခွတ်ဆုံကျေးရွာနီးမှာမြန်မာစစ်တပ်ကနေစီးနင်းလာတဲ့ဆက်တပ်လှေကိုသူတို့ဘက်ကတိုက်ခတ်ခဲ့ကြောင်းအေးရခိုင်လက်နက်ကိုင်အဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။ဘူရီတောင်ဘက်မှာမနေ့ကလည်းပဲဒီထိုးစစ်ရှင်ဖို့ဒီအားဖြည့်ဖို့တက်လာတဲ့မြန်မာစစ်တပ်ရဲ့ဆက်လက်တချို့ကိုကျွန်တော်တို့ဘက်ကနေပြည်တော်တာဝဟန္တာတိုက်ခိုက်တာတွေတော့ရှိတယ်။အမှဆက်လက်သုံးစီးထိခိုက်ကြဆုံးမှုအသေးစိတ်တော့ကျွန်တော်စီလည်းရောက်မှာပါတယ်။
ဒီတက်ခိုက်မှုနဲ့ပတ်သက်လို့သူတို့စီကိုအသေးစိတ်တရင်ရောက်မလာသေးဘူးလို့လဲခိုင်တုခကပြောပါရယ်မနေ့ကဘူရီတောင်ရေချောင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြင်တွေ့ခဲ့ရတဲ့အခြေအနေကိုဖတ်ဆုံကြည်ဝသာတူးကအခုလိုပြောပါရယ်
အဲဖတ်ဆုံအမဟိုင်းဆိုတာရှိတဲ့ဖတ်ဆုံဟိုင်းနားလောက်မှပြည်ကြတယ်မြန်မာတပ်မတော်ကစစ်ကြောင်းဆက်လာတာကိုမဦးနှက်ဖတ်ပြည့်ပြီးတော့အမကြက်ခတ်မှုတွေရှိရဲ့ပေါ့ကောမြန်မာတပ်မတော်ကြက်တဲ့လေစီငါးကြီးလာတယ်မစီးရုပ်သွားလို့ပေါ့မြန်မာတပ်မတော်ကတော့လူနဲ့ဖြည့်ရလို့ပြောဒိနာမှာရှိရဲ့ဖြည့်ရောကလူတွေမြင်လိုက်တယ်လေ
တိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ကနေလက်နက်ကြီးငယ်တွေနဲ့ပြစ်ခတ်နေမှုကြောင့်အနီးဝန်းကျင်ကရွာသားတွေဘေးလွတ်ရကိုတိမ်းရှောင်နေရတယ်လို့ဖတ်ဆုံကြေးဝါသားကပဲဆက်ပြောပါတယ်
ရခိုင်တပ်တော်ကရှစ်ပြီးတော့သူတို့ကကြောက်သွားတယ်မြန်မာတပ်မတော်ကအဲကျောက်ကိုဖြူပြီးလက်နက်တွေနဲ့ပစ်တယ်လူတွေငိုတော့မထီးဘူးပေါ့အဲမှမှရှိရဲကခွာဆောင်ရဲစေရမြိုင်အိုးဖောက်ကျင်းတော်တို့အကုန်သူတို့ဖြတ်ပြေးကြတယ်လေရောမမနေရတော့မနေရ
ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့နေရာဟာရသိတောင်မြို့နယ်အိုးဖောက်ရွာနဲ့ဘူရီတောင်မြို့နယ်ခွာဆောင်ကျေးရွာကြားမေယူမြင့်တက်ကသုံးခွာမြစ်ချောင်းဆုံတဲ့နေရာမှာဖြစ်ပွားခဲ့ကြောင်းခွာဆောင်ကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပေမဲ့တိုက်ခိုက်မှုအခြေအနေကိုတော့မသိရှိဘူးလို့ပြောပါတယ်မနေ့ကမင်းပြမြို့နယ်ထဲမှာအေအေဖွဲ့နဲ့မြန်မာစစ်သားတို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုလည်းခိုင်တုခကပြောပါရယ
်ဒီမင်းပြဘက်မှာလည်းမနေ့ကနေပြီးတော့အေဘမာစစ်တပ်ဘက်ကဒီထိုးစစ်ရှင်ဖို့တက်လာတဲ့ကျွန်တော်တို့ဘက်ကဒီထိတဲ့တိုက်ပွဲဖြစ်တာလည်းရှိတယ
်တမတော်သတင်းမှန်ပြန်ကြားရေးဖွဲ့သွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့ဘူရီတောင်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရှိသေးဘူးလို့ဆိုသလိုမနေ့ကမင်းပြမြို့နယ်ပန်းမြောင်ကျေးရွာဘက်မှာတမတော်ရင်နှစင်မိုင်းခွဲတိုက်ခတ်ခံရကြောင်းပြောပါရယ်အဲ
ဒီမှာတော့ကျွန်တော်လက်ခုကြည့်မသိသေးဘူးမနေ့ကတော့ကျွန်တော်တို့ပန်းမြောင်ကြီးရပါမှာလို့နိုင်တဲ့တိုက်ခိုက်တာရှိပါတယ်။အဲဒီမှာတော့ကျွန်တော်တို့ကစစ်သုံးမော်တော်ရဲ့တပည့်တွေတိုက်ခိုက်တာဖြစ်တယ်။မော်တော်ရင်တော့အနည်းငယ်ပျက်စီးသွားတယ်။လူလုံးခွဲတာတော့မတော်ဘူးဖြစ်ပါတယ်။မောင်းလို့ရပါတယ်။ကျန်တဲ့ထိခိုက်ဒဏ်ရာရှိမှုတော့မရှိဘူးဗျ
။ဒီကနေ့မှလည်းရတိတ်တော်မြို့နယ်ဘိန်းတော်ကြီးရွာထဲကိုမြန်မာစစ်တပ်ဘက်ကပြစ်ခတ်ပြီးဝင်ရောက်ခဲ့လို့ရွာသားတွေတိမ်းရှောင်နေရကြောင်းကြီးရွာရမီရဖတ်တူကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေနှစ်စဉ်လူလူဖြစ်ပွားနေပြီးစစ်ရှောင်ရွာသားတွေကလည်းပုံမှုတိုးပွားလာနေပါတယ်။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA ပါဝင်မြောက်ပိုင်းမဟာမိတ်လေးဖွဲ့ကိုရှေ့တရင်ပတ်တင်းလာနေကြရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့တရားသလောက်ရှိနေပြီဖြစ်ပေမဲ့လည်းရခိုင်ပြည်နယ်ဟာအပြစ်ခတ်ရဆက်ရေးဒေသထဲမှာမပါဝင်တာကြောင့်တိုက်ပွဲလျှော့ချရေးဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။